ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နန်းနေရွာဘုံကြီးကျောင်းမှာခိုးလုံနေကြတဲ့အရသား28ဦးနဲ့တန်ခါတော်3ပါးရဲရဲဆက်ဆက်တပ်ဖြတ်ခံထားရတယ်လို့ကီနီအမျိုးသားများကာကွယ်ရေးတပ် KNDF က VOE ကိုပြောပါတယ်အပြစ်မဲ့အရသားပြည်သူတွေကိုရန်သူတဖွဲ့တပ်ဖြတ်တာဟာကြီးမားတဲ့ပြစ်မှုကျူးလွန်နေပြီးအချမ်းဖက်တဲ့လောက်ရတစ်ခုဖြစ်တယ်လို့ကရစစ်ဆောင်တို့ကပြောပါတယ်ဒီသတင်းပေးပို့ချက်ကိုမတ်အင်ဂျင်နိုင်ကပြောပြမှာပ
ါစီရဲတက်မာနေတဲ့ပင်လောင်းမြို့နယ်နန်းနေရွာဖုန်ကြီးကျောင်းထဲမှာခိုးလုံနေတဲ့တန်ဃာတော်၃ပါးနဲ့အရသာပြည်သူအနည်းဆုံး28ဦးတပ်ဖြတ်ခံထားရတဲ့အလောင်းတွေကိုမက်လ17ရက်မနေ့ညနေလောက်မှာတွေ့ရှိခဲ့ရတယ်လို့ကီယီနီအမျိုးသားများကာကွယ်ရေးတပ် KNDF ပြောရေးဆိုခွင့်ရှိသူတဦးက VOE ကိုပြောပါတယ
်မနေ့ညလောက်ပေါ့နော်မနေ့ညလောက်ကကျွန်တော်တို့ဟိုနမ်နေကြွားကိုနေနေရှင်းနဲ့ဒီဖုန်ကြီးကျောင်းအောက်မှာပုံးနေတဲ့ဟိုလူထုဘောနော်လူထုလူပြရမယ်လူထုရောက်28ရောက်ရယ်တန်ဃာတို့၃ပါးဘောနော်စိတ်ကောင်းစိတ်ကဖန်ဖန်ပြီးတော့တတ်လိုက်တာအတူဖန်စီတက်ဖြတ်ထားတဲ့အလောင်းကိုတွေ့ရတာဒီဆန်ဒီနေ့ဘောနော်တချို့ကတော့ဟိုရဲနေတဲ့ဟာတွေပေါ့အများဆုံးကတော့တည့်နတ်ဒီဆန်ဟာတွေပဲတွေ့ရတာများတယ်ဗျ
ဒီဒေသမှာအခုရပိုင်းတွင်ဖြစ်သွားတဲ့တိုက်ပွဲတွေကနေတိမ့်ဆိတ်ရမိတဲ့ဆက်လက်နဲ့ပစ္စည်းစီးရင်ကို KNI တက်မတော် KA ကဓာတ်ပုံနဲ့တကွထုတ်ပြန်တဲ့အထက်မှာခမရ343ဒစိပ်ပါတဲ့စစ်ဝတ်စုံတွေပါဝင်ပါတယ်အခုဖြစ်စဉ်မှာစစ်ကောင်စီဘက်ကဘက်တက်ဖွဲ့တွေပါဝင်ပတ်သက်တယ်ဆိုတာကိုတော့ VOE ကတီးခြားအတည်ပြုလို့မရသေးပါဘူးစစ်တောင်းထိုးလာတဲ့စစ်ကောင်စီတက်တွေနဲ့ KNI ဒေသကာကွယ်ရေးပူပေါင်းတက်တွေကြာပင်လောင်းမြို့နယ်နန်းနေရွာတဝိုက်မှာသတင်းနှစ်ပတ်ကျော်ကြာတိုက်ပွဲဖြစ်ပွားနေပြီးဒီကနေ့အထိဖြစ်ပွားနေတယ်လို့ KNDF ကပြောပါတယ်တိုက်ပွဲကြောင့်ရွာသူရွာသားအများစုကအိုးအိမ်ဆွန့်ခွာဘေးလူရကိုတင်းရှောင်နေကြရပြီးတချို့ကရွာဖုံကြီးကျောင်းနေထဲမှာခိုးလုံနေကြရတယ်လို့ဆိုပါတယ်အခုနန်းနေရွာဖုံကြီးကျောင်းမှာခိုးလုံနေကြတဲ့အရက်သားတွေဟာစစ်ကောင်စီစစ်ကြောင်းတွေနဲ့တိုးပြီးဖမ်းဆီးတပ်ဖြတ်ခံထားရပုံရတယ်လို့ KNDF ပြောရေးဆိုခွင့်ရှိသူတဦးက VOE ကိုပြောပါတယ်။ဒီလောက်ရက်နဲ့ပတ်သက်လို့စစ်ကောင်စီနေနဲ့တာဝန်ခံရမှာဖြစ်တယ်လို့လည်းသူကပြောပါတယ
်။နံပါတ်1ချက်အဲ့ဒီတပ်ဖြတ်ခံရတဲ့သူတွေအတွက်ကျွန်တော်စစ်ကောင်ကြည့်ရတယ်ပေါ့လေ။ဒါကဟိုကျွန်တော်တို့ကိုကျွန်တော်ရဲ့တပ်ဖွဲ့ဝင်တွေမဟုတ်ဘူးဆိုနဲ့လည်းလူထုတွေဖြစ်တဲ့အတွက်နံပါတ်1နံပါတ်2ကအဲ့ဒီဟာကိုကျွန်တော်တို့စိတ်မကောင်းဘူးနံပါတ်2ကတော့ဟိုစစ်ကောင်စီတွေဟိုရဲ့လှုပ်ဆောင်ချက်ပေါ့နော်စစ်ကောင်စီတွေဟာလူထုတွေကိုအဲ့လိုပဲယူဆစ်ရှိရှိတပ်ဖြတ်ကိစ္စတွေဆက်လုပ်နေတော့ဒါကျွန်တော်တို့ဟိုစနစ်တကျပြန်ပြီးပို့ပြီးတော့ပြင်ဆင်ကြရတော့မယ်ပေါ့လေကျွန်တော်ဆိုကျွန်တော်တို့ပြောချင်တာအဲ့ဒါနံပါတ်3ကတော့ဒီကိစ္စအတွက်ကျွန်တော်တို့ဒီမှာပဲပြည်ရမျိုးမဟုတ်ပဲနဲ့ဟိုချိန်ကြရင်တော့ဒါဆိုင်ရဆိုင်ရကိစ္စတွေကိုဟိုပေါ့ပေါ့ပေါ့နော်တောင်းပြခံရမယ်ဆိုတော့ကျွန်တော်ဟိုပြောချင်တယ်ဗျဟုတ
်မက်ရှလာဇန်ကလေးကအဲ့နေရာတွေမှာ KNDF နဲ့ KNPP ပူးပေါင်းအဖွဲ့တွေကလှုပ်ရှားခဲ့ကြောင်းနဲ့စစ်ခေါင်စီတပ်တွေအနေနဲ့ပအော့ပြည်သူစစ်တွေနဲ့ပူးပေါင်းပြီးပင်လောင်းမြို့နယ်ဒေသတွေကိုတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ကိုရဲနေမှာဖြစ်တဲ့ဖြစ်စဉ်တချို့ရှိခဲ့တယ်။ဖြစ်စဉ်တချို့ရှိခဲ့တဲ့နေရာမှာတော့တမတော်အနေနဲ့ကတော့ကျွန်တော်တို့တရားနဲ့လုံခြုံရေးဆောင်ရွက်နေရတဲ့ပုံဖြစ်တဲ့အချင်းချင်းဖြစ်ခဲ့တဲ့ပုံလည်းရှိပါတယ်ဗျ။အဲဒီမှာကျွန်တော်တို့တည်ဆုံမှုတွေရောက်ဆိုလည်းရှိတယ်ဆိုတာကိုကျွန်တော်သိရပါတယ်။ဒီကိစ္စတွေကတချို့သောကိစ္စတွေကသူတို့အချင်းချင်းဖြစ်ပြီးတော့တမတော်ကနေလုတ်ခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောကြတာရှိပါတယ်။
ကရပြည်နယ်ဒီမော့ဆိုစစ်ဆောင်တအူးကအပြစ်မဲ့အရက်သားပြည်သူတွေကိုရန်သူတပ်ဖွဲ့တပ်ဖြတ်တာဟာကြီးမားတဲ့ပြစ်မှုကျူးလွန်နေပြီးအကြမ်းဖက်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့ခုလိုပြောပါတယ
်ဒီလိုမျိုးဆိုတော့လေအရန်စိတ်မကောင်းဘူးပေါ့နော်အထူးဖြစ်ဒီဘာသာရေးကြောင်းမှာခေါ်လုံနေတဲ့သူစင်ပို့ပြီးတော့မှအပြစ်မရှိတဲ့သူမှန်းပေးချနေပြီလေဆိုတော့ဒီလိုမျိုးပဲဟိုရန်သူလိုမျိုးပဲဟိုတခြားကိုကိုလည်းနဲ့ကြိုက်ပြီးတော့တော်လန်တော့သူလိုပဲသဘောထားပြီးတော့ဒီလိုရေးရေးဆက်ဆက်တက်လိုက်တာတွေအထူးသဖြင့်မမင်းမမြန်းဘယ်နဲ့လှုပ်လိုက်တာမျိုးတွေဆိုတာကတော့တကယ်ကိုဟိုပြစ်မှုဟိုတအားကြီးတဲ့အရာပေါ့နော်ကျွန်တော်တို့ဒီခွေရေးလူခွေရရေးအရာလည်းအရန်နဲ့မှဆိုးသွမ်းတဲ့အရာတစ်ခုဖြစ်တယ်နောက်ဆုံးဘာသာရေးအဆုံးမနဲ့ကြည့်မယ်ဆိုရင်လည်းဒါတော်တော်လေးကိုဟိုအပြစ်ကြီးတဲ့အမှုအရာပေါ့နော်ဆိုတော့ ဟိုဘလို့မှလက်ခံနိုင်ကြအကြောင်းမရှိဘူးပေါ့လေဒါကဟိုအကျံဖက်လှုပ်ဆောင်တဲ့သူအတွက်ကတော့ကိုတွေကဟိုအကျံဖက်ဖွဲ့စည်းပေးဆိုတာကိုပို့ပြီးတော့ဟိုတက်တီတီပေးနေတယ်လို့မျိုးပဲ
ဒီကတဲ့2022ခုနှစ်ဒီဇင်ဘာလတုန်းကကယားပြည်နယ်ဖရူဆိုမြို့နယ်အတွင်း Save the Children အဖွဲ့ဝန်ထမ်း2ဦးအပါအဝင်လူ35ဦးထက်မနည်းတပ်ဖြတ်မိရှုခံခဲ့ရတာပါဒီတပ်ဖြတ်မှုကိုစစ်ကောင်စီကလှုပ်ဆောင်ခဲ့တယ်လို့ဒေသခံတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကအကြေတဝင့်ပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းပြီးတဲ့နောက်လက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်လာပါတယ်။ဒီလက်နက်ကိုင်တော်လှန်တာကိုအာဏာသိမ်းစစ်ကောင်စီကလည်းအကြမ်းဖက်နှိမ်နှင်းနေတာပါ။အာဏာသိမ်းပြီးရဲ့နောက်ပိုင်းအရက်သားတွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်ဥပဒေမဲ့တပ်ဖြတ်တာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေပါတယ်ရှင်။